မင်္ဂလာပါရှင်ကျမအင်ချင်းနိုင်ပါအခုဒီ American ပြည်ထောင်စုမှာဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ VOA Editor ဦးကျော်စံတာကိုကျမတို့မေးမြန်းမှာဖြစ်ပါတယ်ရှင်မင်္ဂလာပါအင်ကန်
မင်္ဂလာပါမယင်
ဟုတ်ကဲ့အခုဆိုရင်ဒီ American ပြည်ထောင်စုကဒီလူမှုစင်တာပြပွဲတွေရဲ့အကျိုးရလဒ်ဖြစ်ပါเนาะဒီနေ့ဆိုလို့ရှိရင်အောက်လွှတ်တော်တရားရေးကော်မတီကနေပြီးတော့ဒီရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးသူတို့ကြားနာပွဲပြုလုပ်ခဲ့ပါတယ်အဲ့ဒီမှာဟိုတိတ်ဆုံးသွားတဲ့ George Floyd ရဲ့ညီကိုယ်တိုင်တက်ရောက်ပြီးတော့ထွက်ဆိုရဲဆိုတာသိရပါတယ်အန်ကယ်အဲ့ဒီမှာစိတ်ဝင်စားစရာတွေပြောပြပါရှင်
ဒီကြမ်းနာမှုရဲ့အဓိကရည်ရွယ်ချက်ကတော့ရဲထင်းချုပ်တဲ့ဥပဒေပေါ့လေ။ဒီနေ့ချင်းရဲရဲကင်တွယ်ပုံနဲ့ပတ်သက်တဲ့ဥပဒေပြင်ဆင်ရေးမူကြမ်းတရားကိုသူတို့ရေးဆွဲဖို့အတွက်လုပ်တဲ့ရည်ရွယ်ချက်ဖြစ်ပါတယ်။အဓိကတက်ရောက်ထွက်ဆိုရတဲ့လူတွေကတော့ Law Enforcement Officers တို့ခေါ်ရဲအရာရှိတွေဥပဒေထင်းချုပ်ရေးအရာရှိတွေရဲ့နောက်နိုင်ငံသားအခွင့်အရေး Civil Rights Activists တွေနိုင်ငံသားအခွင့်အရေးတက်ကြွလှူရှားသူတွေပါဝင်ပါတယ်။အဲဒီအချိန်မှာခုနမိုင်းရင်ပြောတဲ့ George Floyd ရဲ့ညီကလည်းပဲသူကရင်တောက်ပြီးတော့ထွက်ဆိုခဲ့တာဖြစ်ပါတယ်။အဲဒီသူညီပြောသွားတာကတော့သူ့ရဲ့ပြေဆုံးသွားတဲ့အကူအတွက် justice တရားမျှတမှုပေါ်ဆောင်ရေးလို့ဖို့တိုက်တွန်းသွားတာပဲဖြစ်ပါတယ်။ဆိုတော့ဒီအခုသူတို့ရေးဆွဲမယ်တင်ပြမယ်ဆိုဥပဒေကြမ်းကတော့ဇူလိုင်လ၄ရက်နေ့မှာသူကအောက်လွှတ်တော်ရေးရာကော်မတီကအောက်လွှတ်တော်တစ်ခုလုံးကိုတင်ပြမယ်သူတို့ရဲ့ကြားနာစစ်ဆေးမှုတွေရလဒ်ကိုအဓိကကတော့ရဲတွေရဲ့ဒါလုကင်မှုနည်းနည်းကြမ်းတမ်းတာအကင်တွေကြမ်းတမ်းတာကိုပပျောက်စေရမယ်။နောက် racial injustice လို့ခေါ်တဲ့လူမျိုးရေးတရားမမျှတမှုကိုလည်းပဲပပျောက်အောင်ဟန်တာဖို့ဆိုတဲ့အချက်လက်တွေအဓိကပါဝင်မယ်လို့သိရပါတယ်မှန်ရဲ့
ဟုတ်ကဲ့အဲ့ဒီမှာဆဆအငယ်ပြောထားတဲ့ဒီ racial injustice ပေါ့နော်လူမျိုးရေးခွဲခြားမှုနဲ့ပတ်သက်ပြီးဒီတရားမျှတရေးအပိုင်းကိုဒီဆန္ဒပြပွဲတွေမှာလည်းတော်တော်လေးအဲ့ကြွေးကြော်ပေါ့တောင်းဆိုကြတာတွေ့ရပါတယ်အဲ့ဒါဘာလို့ဆိုလဲလဲအငယ်
အဲ့ဒါတော့လက်တွေ့လက်ဆက်လက်ကမ်းပြောမှာကတော့သိပ်ပြီးတော့ဥပဒေကြောင့်များဆိုတော့ပုံပြီးဆိုရင်တကယ်အရှင်းလင်းဆုံးပြောရင်တော့သူတို့ခေါ်တာ racial profiling လို့ခေါ်ပါတယ်သူတို့ဖမ်းဆီးမဲ့လူတွေကိုအစအယောင်အသွေးအယောင်ညဘာသာကုဝေမှုညခွဲခြားသတ်မှတ်တာဥပမာနမူနာတစ်ခုပြောမယ်ဆိုရင်ကားမောင်းသွားနေတဲ့လမ်းမကြီးပေါ်မှာမော်တော်ယာဉ်စီးကမ်းချိုးဖောက်တဲ့မော်တော်ယာဉ်တစ်စီးဆိုတော့အဲ့ဒီမော်တော်ယာဉ်တစ်စီးကိုသာမန်ဆိုရင်ရဲတွေကရပ်တန့်ပြီးတော့စစ်ဆေးတာလုပ်ချင်မှလုပ်မယ်ဖမ်းချင်မှဖမ်းမယ်ဒါမှမဟုတ်လူမဲกว่าဒီကောခက်ခက်ရခိုင်ရခိုင်ဆိုရပ်လိုက်တယ်ဆိုအဲ့ဒါဟာလူမဲမို့လို့တမင်ရခိုင်တာအဲ့ဒါ racial profiling ပဲသို့တော်လည်းပဲသူရဲ့ဆုံးဖြတ်ချက်ကလူမဲမို့လို့ဆုံးဖြတ်ရင်ဖြစ်တယ်ဆိုတာကိုတော့ဒါသေသေးချာချာဥပဒေကြောင့်များအတိအကျလိုရမယ့်ကိစ္စဖြစ်ပါတယ်
။နောက်တစ်ချက်ကအောက်ခြေမှာရောဒီရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲရေးပေါ့နော်။အခုအထူးသဖြင့်ဒီရဲတွေအလွန်ကျွန်လောက်တာတွေနဲ့ပတ်သက်ပြီးသူတို့ဘလို့ထိမ့်ချုပ်တာတွေလုပ်နေကြပြီလဲရှင်
။အဲ့ဒါကတော့ပြည်နယ်အစည်းအဝေးမြို့နယ်အစည်းအဝေးမှာလုပ်နိုင်တဲ့ကိစ္စတွေကိုတော်တော်များများလုပ်နေကြတာတွေ့ရပါတယ်။အခုဆိုရင်စုစုပေါင်းပြည်နယ်၃ခုနဲ့မြို့နယ်ပေါင်း၁၀ခုမှာရဲတွေရဲ့အလွန်ကျွန်လောက်တယ်လို့ဆိုရဲအဲ့ဖမ်းတဲ့နေရာမှာ11ကိုချုပ်လုပ်တာပေါ့လေ။ That's you ကြအောင်လုပ်တာနောက်ပြီးတော့ဒီဆွေးရအုပ်နှုတ်ကိုမရောက်ခဲတဲ့သတိမေးသောအောင်လုပ်တာအဲ့ဒါမျိုးနဲ့မဖမ်းရဘူးဆိုပြီးတော့အဲ့ဒီခုနပြောတဲ့ပြည်နယ်၃ခုနဲ့မြို့နယ်၁၀ခုမှာတော့တိုင်ပြလိုက်ပြီဖြစ်ပါတယ်။တချို့မင်းယားပလစ်တို့မြို့မှာဆိုရင်ရဲရဲရမုံတွေကိုရဲအစားပြည်သူများပြည်သူလုံခြုံရေးကိုသာမန်ပုံစံတစ်မျိုးနဲ့လုပ်ဖို့တောင်မှစဉ်းစားနေရပြီဖြစ်ပါတယ်။ဒါအောက်ခြေပိုင်းဆောင်ရွက်ချက်ဖြစ်ပါတယ်။
နောက်ခုစိတ်ဝင်စားစရာဖြစ်နေတဲ့အချက်ကတော့ဒီ George Floyd တိတ်ဆုံးတဲ့အမှုမှာအဓိကတာဝန်ရှိတဲ့ရဲအရာရှီဟောင်း Derek Chauvin ကိုအခုတို့ပထမဆုံးအကြိမ်ရုံးထုတ်ပြီးစစ်ဆေးကြားနာတယ်အဲ့တော့သူ့ကိုစီရင်မဲ့ဒီအမှုအသွားလာရဲ့အခြေအနေရောဘယ်လိုရှိလဲအက
ပြီးခဲ့တဲ့နှစ်ရက်က Derek Chauvin ကိုရုံးထုတ်တဲ့ကိစ္စကတော့မင်းကိုဘယ်မှုတွေနဲ့ဆွဲဆိုရဲဆိုတာကိုပြောလိုက်ခြင်းသာဖြစ်ပါတယ်အဲ့ပင်နောက်တရားစီရင်ကမင်းတို့အမခံကတော့တသန်းကျော်ပေါ့လေအကြမ်းကြီးဆိုကြပါစို့ဒေါ်လာတသန်းကျော်သတ်မှတ်တယ်ဆိုတာပဲပြောလိုက်ခဏလေးပါပဲအိမ်မှာအိမ်မှာ Derek Chauvin ရဲ့စနေကတော့ဒီအမခံကြီးဟာနဲရဲများရဲဆိုလဲဘာမှမပြောခဲ့ဘူးအဲ့ဒီအမခံကြီးအတိုင်းကျွန်တော်တို့ဆရာအမခံပေးဆောင်ပြီးတော့ဆွဆူထားခြင်းခံရတဲ့ Derek Chauvin ကိုထုတ်သွားမယ်လို့လည်းသူတို့မပြောခဲ့ပါဘူးနောက်လာမယ့်ရုံးတင်းကတော့ဇွန်လ29ရက်နေ့ဖြစ်ပါတယ်အဲ့ဒီနေ့မှာတော့အဲ့ဒီကိစ္စတွေပြောလိမ့်မယ်ထင်ပါတယ်အဲ့ဒီနောက်လာမယ့်ရုံးတင်းမှာတော့ပို့ပြီးစိတ်ဝင်စားဖို့ကောင်းတဲ့တစ်ခုကDerek Chauvin အနေနဲ့ဒီမှုမှာသူဟာအပြစ်ရှိကြောင်းဝန်ခံမလားအပြစ်မရှိဘူးကြောင်းခုခံမလားဆိုတာပြောရမယ်ထင်ပါတယ်တကယ်လို့အပြစ်ရှိကြောင်းဝန်ခံတယ်ဆိုရင်တော့တရားသူကြီးကရပိုင်းတို့မို့ရသက်တပိုင်းနဲ့ချီပြီးစဉ်းစားမယ်သူသက်ဆိုင်တဲ့ပုဂ္ဂိုလ်တဲ့တိုင်ပင်ညှိနှိုင်းပြီးတော့အပြစ်ထုတ်ထင်ရှားတယ်ဆိုပြီးတော့ဘလောက်ပြစ်ဒဏ်ဘလောက်ဆိုတော့သူကပြောပါလိမ့်မယ်တကယ်လို့သူကအပြစ်မရှိကြောင်းခုခံချေပတ်ခြင်းတယ်ဆိုရင်တော့မင်းအပြစ်ရှိတယ်ဆိုတော့ကိုပြည်နယ်ရှိနေဘက်ကသက်သေပြရတယ်တကယ်လို့ဘက်က
ဟုတ်ကဲ့ဒါကတော့ကျမတို့ဒီလူမဲမျိုးသား George Floyd တိတ်ဆုံးခဲ့တာနဲ့ပတ်သက်ပြီး American နိုင်ငံမှာနောက်ဆက်တွဲဖြစ်ပေါ်လာတဲ့အခြေအနေတွေကို VOA Editor ဦးကျော်စံတာကိုဆက်သွယ်မေးမြန်းခဲ့တာပါရှင်